ခိုင်တိုင်းသားလက်နက်ကင်တအေအေတပ်ဖွဲ့တွေနဲ့မြန်မာစစ်တပ်ကြားကြံကာလကလေးကဖြစ်နေတဲ့တိုက်ပွဲတွေဟာအခုချိန်ထိဆက်လက်ဖြစ်ပွားနေတယ်လို့ရခိုင်တပ်ဘက်ကပြောပါတယ်။နှစ်ဖက်တိုက်ပွဲတွေကြောင့်စစ်ရှောင်ဒုက္ခတဲ့တထောင်နီးပါးလောက်ကိုလည်းယာယီခိုလုံရေးစခန်းဖွင့်လင့်ကယ်ဆယ်ထားရပါတယ်။တိုက်ပွဲတွေငြင်းအေးအေးအတွက်နိုင်ငံရေးအရဖြေရှင်းနိုင်တဲ့အခြေအနေမျိုးလိုအပ်တယ်လို့ရခိုင်လက်နက်ကင်တပ်ဘက်ကထောက်ပြပါတယ်။အကြောင်းစုံကိုတော့မတ်တင်ကြီးထက်ကပြောပြပါမယ်။
ရခိုင်လက်နက်ကင်တပ်ဖွဲ့အေအေနဲ့မြန်မာတပ်မတော်တို့ကြောင့်ပြီးခဲ့တဲ့ရက်တွေကဆလို့ထိတ်ထိုက်တိုက်ပွဲတွေမရှိပေမဲ့ရသေးတော်မျိုးနဲ့ဘူဒီတော်မျိုးနဲ့ကြောင့်ပုံနေချိုးမျိုးနဲ့အနီးကတောင်တန်းတွေပေါ်မှာတော့နှစ်ဖက်တို့စည်ရည်တင်းမာနေစေဖြစ်ပါတယ်။မြန်မာတပ်မတော်ဘက်ကလက်နက်ကြီးတွေနဲ့ဂျိုးကြားပစ်ခတ်နေတယ်လို့ရခိုင်လက်နက်ကင်တပ်အေအေရဲ့ပြန်ကြားရေးတာဝန်ခံဦးခိုင်သုခကပြောပါတယ်။
ဒီနေ့လက်ရှိအခြေအနေကတော့တိုက်ပွဲကတော့နည်းနည်းငြင်းနေတယ်ဒါပေမဲ့လို့မြန်မာတပ်မတော်ဖက်ကနေအဲ့ဒီအရင်တိုက်ပွဲဖြစ်ပွားခဲ့တဲ့နေရာတွေကိုလက်နက်ကြီးတွေနဲ့လှမ်းပြီးတော့ဟိုကြိုးကြကြိုးကြပစ်နေတာရှိတယ်ဘူတီတော်မျိုးနေနဲ့ပြေးတော်မျိုးနေကြားကအဲ့ဒီလောရမတောင်လမ်းတစ်လျှောက်ရဲ့နောက်ပြီးလို့ရှိရင်ဒီပုံနာကျောင်းမျိုးနေသေးကဟိုနတ်ပြေရွာတဝိုက်ပေါ့အဲ့ဒီနတ်ပြေရွာဒီလိုတဝိုက်ကတောင်လမ်းတွေမှာဖြစ်နေတာတို့တော့တိုက်ပွဲဖြစ်တာကတော့လွန်ခဲ့တဲ့16ရက်နေ့ကလေးကဖြစ်နေတာပေါ့လေ
ရခိုင်လက်နက်ကင်တပ်နဲ့မြန်မာတပ်မတော်ကြားတိုက်ပွဲတွေကတော့ဧပြီလ16ရက်နေ့ကဆက်လို့ဖြစ်ပွားခဲ့တာဖြစ်ပြီးနှစ်ဖက်ကြားဆုံးထိခိုက်မှုတွေလည်းရှိပါတယ်မြန်မာတပ်မတော်ဘက်ကယာယီတရင်မှုတဦးနဲ့စစ်တီတချို့ကြားဆုံးတယ်လို့တရဝင်းသတင်းထုတ်ပြန်ပါတယ်နှစ်ဖက်တိုက်ပွဲတွေပောက်ကွဲတဲ့နေ့ပြစ်ခတ်တဲ့နေ့ကြောင့်စစ်ရှောင်ဒုက္ခတဲ့တထောင်နီးပါးကိုလည်းစောင့်ရှောက်မှုပေးထားရပါတယ်ရသေးတော်မျိုးနဲ့အုတ်ချုပ်ရည်မှုဥမောင်မောင်ကတော့စစ်ရှောင်ရဲ့အခြေအနေကိုအခုလိုပြောပြပါတယ
်။ဟောစစ်ဘေးရှောင်လာတာအလုံးပေါင်း3000ပေါ့နိ။စစ်စစ်ပေါ်အင်တော်စုက90နှစ်စုဟိုဒူးရည်428ရောက်ပါ။ဟိုသူတို့ခြားတော့တော်လို့ရအောင်အကုန်လုံးဆန်အိတ်ဒီရောခေါဆွေးကြောက်ဒီရောရတော့ပြေတော့ကျွန်တော်နှုတ်မုံတွေရောအကုန်စီစဉ်ပေးတာပေါ့နိ။အဒီနေ့လဲအစိုးရအဖွဲ့ကနေကျွန်တော်ဝန်ကြီးနှစ်ယောက်အဲကျွန်တော်အဲ့မှာသူတို့တိုင်းရတဲ့အင်တော်ဆန်ဒီအဲ့လိုမျိုးကျွန်တော်တို့ဟောပေါ့အကုန်လုံးတုံးဥတွေလေကျွန်တော်တို့တိုင်းအောင်ကို12ပြည်နှုံးနဲ့ဟောအိနာမျိုးတူကိုဟောပေါ့တိုင်းနှုံးနဲ့ထောက်ပံ့တာပေါ့လေစီတပိတ်တာနှုံးနဲ့
ဘူးတိတော်မျိုးနဲ့မှာလဲစစ်ဆောင်ဒုက္ခတွေတွေကိုစောင့်ရှောက်ထားရပါတယ်အုတ်ချုပ်ရည်မှုဥတင်လက်ကအခုလို့ပြောပါတယ
်ဘယ်လောက်လောက်ရှိလဲဆိုတော့အိထောင်စုက132လူဦးရေက489လုံးလောက်တယ်ဆိုတာအခုတော့လောလောဆယ်15ရက်စာတော့လုံးလောက်နေပြီလူကြတဲ့ဟာလေးနဲ့ရွာလိုက်တဲ့လူတွေကျွန်တော်ဆိုးရွက်ဖွဲ့လဲထောက်ပတ်တယ်ဘူးရီတောင်နဲ့မောင်တော်နဲ့ဥပါတယ်ပဲသူတို့သွားထောက်ပတ်တာလည်းအခုတဘောကတော့သူတို့တင်တဲ့ကြားလို့သူတို့ကြောက်ပြီးတော့ခဏလာကြတာပေါ့နော
်မြန်မာနိုင်ငံမြောက်ပိုင်းမှာအခြေဆိုင်ပြီးရခိုင်ပြည်နယ်တဲကိုအခြေချလာခဲ့တဲ့ရခိုင်လက်နက်ကင်တပ်ဖွဲ့အေအေဟာဖွဲ့စည်းခဲ့တာ9နှစ်အတွင်းရောက်ရှိလာပြီဖြစ်ပြီးဦးသိန်းစင်အစိုးရလက်ထက်မှာရခိုင်ပြည်နယ်တွင်တိုက်ပွဲတွေဆက်ပြီးဖြစ်လာခဲ့တာဖြစ်ပါတယ်။ဦးသိန်းစင်အစိုးရလက်ထက်တနင်္ဂနွေလုံးအပြစ်ခတ်ရက်စဲရေးလုပ်ငန်းစဉ်မှာပါဝင်ဆွေးနွေးခဲ့တာရှိပေမဲ့နောက်ပိုင်းအပြစ်ခတ်ရက်စဲရေးမှာတော့မြန်မာအစိုးရဘက်ကအေအေတပ်ဖွဲ့ကိုလက်နက်ကင်တိုင်းရင်းသားလက်နက်ကင်အဖြစ်အသိအမှတ်မပြုပါဘူး။တောင်ချန်သူအဖွဲ့အဖြစ်သုံးလုံးထားတာဖြစ်ပါတယ်။လက်ရှိအစိုးရလက်ထက်မှာလည်းရခိုင်လက်နက်ကင်တပ်ဖွဲ့အေအေကိုတိုင်းရင်းသားလက်နက်ကင်အဖွဲ့တစ်ခုအဖြစ်လက်တင်ခံမလား၊လက်တင်မခံဘူးလား၊ဘလို့ပုံစံမျိုးနဲ့ဖြေရှင်းဆောင်ရမလဲဆိုတဲ့တိကျတဲ့မူဝါဒမတွေ့ရသေးပါဘူး။ရခိုင်လက်နက်ကင်တပ်ဖွဲ့အေအေဘက်ကတော့ငင်းချမ်းရေးအတွေ့နိုင်ငံရေးအရာအစိုးရနဲ့ဆွေးနွေးညှိနှိုင်းနိုင်ဖို့ရည်မှန်းထားတာဖြစ်ပါတယ်ရှင်။